ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကိုဝင်ဆောင်ဆောက်ရှောက်ပုံကိုတင်ပြထားပါတယ်။ကိုဝင်ဆောင်တွေအနေနဲ့ကိုဗစ်ရောဂါကာကွယ်နိုင်ဖို့အိမ်မှာအဓိကနေရတော့လည်းပဲပုံမှန်ကိုဝင်ဆောင်ဆောက်ရှောက်မှုကိုတော့ခံယူသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဝင်ဆောင်ဆောက်ရှောက်မှုဘလို့စနစ်တကျခံယူပြီးသွားဖို့လာဖို့ခက်နေသေးရင်လည်းဘလို့ရေးပေါ်လက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပါလဲ။အသွားအလာကန်လက်ကန်စကန်တွေကကိုဝင်တယ်တွေလည်းဘာတွေသိထားသင့်ပါလဲ။ဒီအကြောင်းသားသွားမှုရဲ့အထူးကုအငိမ့်စားပမောခဒေါက်တာမြတ်တီတာကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ။ကဲသာသမီးရဲ့ချစ်ခုဆရာဝန်ကြီးပမောက္ခဒေါက်တာမြတ်တူလာခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီကူးစက်မှုခံရရင်ပိုပြင်းပြင်းထန်ထန်ဖြစ်နိုင်တယ်လို့ဒီနောက်ဆုံးတွေ့ရှိထားတာကြောင့်ကာကွယ်ရေးတွေကိုပို့လို့ပြီးတော့ဖြစ်နိုင်ရင်အိမ်မှာပဲအဓိကနေဖို့ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဒီတစ်ခေါက်တော့ဆရာမကြီးဒီအိမ်မှာအဓိကနေရတော့လည်းပဲခလေးမမွေးခင်မှာဒီကိုဝင်ဆောင်ကာလပေါ့နော်စစ်ဆေးမှုတွေကိုလည်းလွတ်ဖို့လိုတဲ့အခါကျတော့ဘလို့စီမံသင့်တယ်ဆိုတာကိုအဓိကစဉ်းစားမှာပါဆရာမ။အဲ့ဒီတော့ဒီကိုဝင်ဆောင်ကာလစစ်ဆေးမှုနဲ့ပတ်သက်ပြီးဆရာမဘာအဓိကစာပြောချင်လဲ
။ဆရာမလည်းမိရင်ဆရာမလည်းခင်ဗျာရဖို့ဆိုတာကိုဝင်ဆောင်ဆောက်ရှောက်မှုကိုစနစ်တကျပုံမှန်လမ်းလူရဲ့ဘက်မှာသလားတကားနိုင်ရင်လာပြီဆိုလို့ရှိရင်နှစ်ပတ်တကားဘူးရနေရင်တစ်ပတ်တကားအလိုလိုဆောက်ရှောက်မှုခံယူရတယ်။ဆိုတော့အခုချိန်ကာလမှာတော့စီယုံစီကံသွားဖို့လေခက်ခဲတယ်။စီယုံစီကံမှာလူစုလူဝေးနဲ့ဖြစ်နေရင်လေအခွင့်ရကြဘူးပေါ့နော်အိမ်မှာပဲနေတဲ့နေဆိုနေကြတဲ့ခါကျတော့ကိုယ်ဆောင်ဆောက်ရှောက်ဖို့ခံယူဖို့ဟာပဲချက်ချင်းရှိပါတယ်ဒါပေမဲ့အဲ့ဒီဒီကာလလေးမှာနောက်လူလုံးကတော့တစ်လတစ်ခါလောက်ပဲကြရတာဆိုတော့ဒီကာလတိုက်ဆိုင်နေတော့မှမကြဖြစ်တာအိမ်ဆောင်မရှိဘူးပေါ့နိုင်ရင်လည်းအပိုင်းပေါ့တစ်ပတ်တစ်ခါအထူးသဖြင့်မွေးတဲ့နေ့တစ်ပတ်တစ်ခါကြရပြီဆိုတဲ့အမျိုးမျိုးပေါ့အဲ့အရာမျိုးကြရင်တော့မကြမနေကြဖို့လို
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီမဖြစ်မနေပြရမယ်သူတွေအတွက်ဒီကာလမှာမဖြစ်မနေဘယ်လိုစီစဉ်သင့်လဲဆရာမအ
ဲ့လိုတွားလာဖို့ဆက်သွယ်ဖို့ခက်ခဲနေဆိုလို့ရှိရင်စီယုံစီကံဆူရစီယုံကြီးအကြည့်လက်မှာဆိုလို့ရှိရင်အကြည့်လက်ကျမရေးဆရာမတွေတောက်ပေါက်ဆရာမတွေသူတို့နဲ့အနေချိဆက်ထားဖို့ပြပါတယ်အဲ့တော့တယ်လီဖုန်းနဲ့ဆက်တယ်လေဆိုတာကတော့မြို့ပေါ်မှာတော့ဖြစ်ပြီးပါတယ်တကယ်လို့အရေးပေါ်ဖြစ်ရင်တော့ဖုန်းနဲ့ဆက်ပြီးတော့အင်းများဆက်တယ်လို့ရပါတယ်အဲ့တော့ဝင်ဆောင်ဆောင်ဆောင်မှုကလေအခုနောက်ပိုင်းဆိုလို့ရှိရင်အချိန်ကြီးပြီးလာလို့တိရုပ်စီကံကြီးပြလို့အဆင်ပြေလာပြီဆိုတဲ့အချိန်ခါမှာလေစနစ်တကျပေါ့နော်သူတင်ပြီးတော့ပုတ်ကင်းယူနေအချိန်ကိုလေသူတွေအများကြီးစုပြုံနေရမျိုးမဟုတ်ခဲနဲ့တယောက်နဲ့တယောက်နဲ့ခြားပြီးမှပုံမင်းအချိန်ရောစီကံကြီးကလေအခုဆိုရင်ထိုင်ပုံတွေကအစားတယောက်ခြားပဲထိုင်ဖို့ဆိုပြီးအကုန်လုံးပြင်ဆင်ထားတာရှိပါတယ်အဲ့တော့အချိန်ရောစီကံသွားတဲ့အခါမှာလေကာကွယ်တဲ့နည်းစီစနစ်တကျ
ဟုတ်တယ်ဆရာမအဲ့တော့ဒီနေရာမှာမဖြစ်မနေဒီသွားမယ်အရေးပေါ်အခြေအနေမျိုးက
အခြေအနေဒီအရန်ကိုခက်ခဲနေလို့မသွားနိုင်ဘူးဆိုရင်အဲ့ဒီအခြေအနေမျိုးမှာတော့ဒီရေးပေါ်တက်ခံတာလေးကိုတည်ထားဖို့လိုပါတယ်ကိုဝင်နေရင်မစဘူးစမွန်တွေရောကျန်တဲ့မိသားစုဝင်တွေအားလုံးကတည်ထားဖို့လိုပါတယ်အဲ့လိုတည်ထားခြင်းအားဖြင့်အချိန်နဲ့တည်ရင်းနေပေါ့ကျန်မာရေးဌာနကိုမတော့နေပဲသွားဖို့လိုပါတယ်တော့နောက်နေသွားလို့ရှိရင်ကိုဗစ်ကူးတာမကူးတာတက္ကသိုလ်နောက်မှဖြစ်မှာအခုလက်တော့ဒီအရေးပေါ်ပြဿနာကြောင့်အမေကလေးအပက်ကလေးဖြစ်မှာဆိုရပါမယ်။ဒါကြောင့်ဒီအရေးပေါ်လက္ခဏာတွေကတော့ပါလေဆိုနံပါတ်၁ကပိုင်နာခြင်းပေါ့။ကလေးဝိုးဝူနာတာလည်းဖြစ်သွားနိုင်တယ်။ဒီစီကားလေးမဟုတ်တော့လေနားမရှိပဲပိုင်နာရင်ကလေးဝိုးဝူဖြစ်လာမယ်ဆိုရင်ပိုင်နာတာဖြစ်နိုင်တယ်။တခြားစီလာရောက်ဖို့ဆိုရင်ပိုင်နာတတ်တယ်။အချင်းပွားရဲဆိုရင်ပိုင်နာတတ်တယ်။အဲ့ဒါလေးအကုန်လုံးကလေအမေကလေးကျန်းမာရေးနဲ့ဆက်ဆက်တယ်။ဒါကြောင့်ပိုင်နာရေးဆိုရင်အရေးကြီးပါလေ။နောက်နံပါတ်၂အချက်ကတော့သွေးဆင်းတယ်ပေါ့ဒီအလီယာကင်းရဲ့ဒီငွေရံကြီးခေါင်းသွေးဆင်းတဲ့လူမျိုးဆင်းတာလေးစားပြီးတော့အချင်းကွာလို့ဆင်းနေအချင်းရှိရောက်လို့ဆင်းနေအဲ့ဒီခြေကိုသမီးကလေးအတက်အန်ရုံမနစ်ပိုင်းတင်ရောက်သွားနိုင်တဲ့အချင်းလေးမျိုးဖြစ်နိုင်ပါတယ်နည်းနည်းလေးပဲဆင်းနေဖြစ်ပါစေနည်းနည်းလေးဆင်းလာရင်နောက်မှာဝေါ်ကနေအများကြီးတစ်ဆိုင်နဲ့ဆင်းလာရင်အမီရောခလေးရောအလီယာရှိတာလေးတော့ဒီအုံစီကောင်ကိုအေးပေါ်သွားမှာဖြစ်ပါတယ်နောက်တစ်ချက်ကရေးဆင်းခြင်းပေါ့ဒီမိုင်းပေါ်လာတော့ဒီလေးရှိကိုပို့ဝင်သွားနိုင်တယ်ပေါ့ပို့ဝင်သွားရင်အမီရောခလေးရောအဒီရောရှိလာတယ်အဲ့တော့ဒီမိုင်းကြီးဒီကုန်သွားရင်လည်းပုံမှန်အဖြစ်တော့တိုင်းကစင်အားလေးတွေလာပြီးခလေးမွေးသွားတတ်တယ်လေအဲ့တော့ဒီစင်ကြီးဆိုရင်လည်းဒါအရေးပေါ်လက္ခဏာဖြစ်ပါတယ်ဒါတွေကတော့လူအများစုသိထားတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့မသိရင်နောက်တစ်ချက်ကတော့ခလေးနဲ့ပတ်သက်တာပါခိုက်ထဲမှာခလေးကနေမကောင်းလို့ရှိရင်အတိုးနေသွားတတ်တယ်တို့နေရအောင်ဘီယူမဆိုင်နိုင်ဘူးရှင်။တော့ကမတူတော့ပဲနဲ့ဒီလုံးခုန်တာ မလို့ခရီးအတိုးနည်းတွေဆိုတာလည်းအန္တရာယ်လက္ခဏာတွေဖြစ်ပါလေ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဒီ quarantine အတွက်လာကန်ဆက်ထားတဲ့စခန်းတွေမှာတော်တော်လျာကိုယ်ဆောင်မိခင်တွေရှိနေပြီလို့ကြားတဲ့အတွက်သူတို့အတွက်ကိုဆရာမဘယ်လိုအကြံပေးချင်လဲ
ကိုဝင်ဆောင်ဒီကိစ္စတွေပေါ့ quarantine ထဲမှာအခုပါကြပါလေပြောရံပေါ့နော်ဒီကိစ္စမှာကိုဝင်တွေအများကြီးပါပါတယ်ကိုဝင်တွေ quarantine ထဲမှာနေရတော့မယ်ဆိုရင်အရေးကြီးဆုံးကတော့ကိုရဲ့တောင်းကြည့်စီတွေပေါ့နော်ကိုယ်တော်ဆောက်ဆောက်ဟိုအားသေးကြီးရှိနေတာကိုဝင်နဲ့ပတ်သက်တဲ့ဆိုင်ရဆာပဲလို့ပေါ့ဒီကုတ်တဲ့မွေးကမီးဖွားကမီးတိုင်းရင်တဲ့အပိုင်းကုလာကျော်လာပြီဆိုတဲ့အပိုင်းဘလူမွေးဖို့ plan လုပ်ထားတယ်ဆိုတဲ့စီမံချက်ကအစပေါ့အဲ့လိုဆိုင်ရဆာရန်ကြီးမပါဘူးဘာမှလည်းဆောက်ဆောက်မှုတစ်ခါမှမခံထားပါဘူးဆိုရင်တော့ quarantine site ကဆောက်ဆောက်ပြီးတဲ့လူတွေကကျန်းမာရေးဌာနနဲ့ဆက်ပေးရမှာဖြစ်ပါတယ်တော့အဲ့ဒီစားလို့ရှိလို့ရှိရင်တော့အထူးကလေးမှာတင်တာကတော့ကောရန်တီးကာလဆိုတာကဒီအယောဂဖြစ်တယ်ဆိုရင်ဒီအစာအာဟာရနဲ့ပတ်သက်လို့လေဆက်ကျေးကြီးရှိလာမယ်။တော့အဲ့တိုင်တော့ကိုယ်ဝန်ဆောင်ကြီးလူတိုင်းကြီးချင်းကြီးအဲ့ကောရန်တီးဆိုင်မှာပါရင်တော့တော့မပါပဲကိုယ်အိမ်မှာကိုယ်နေလေအာဟာရကိုတော့ပြည့်အောင်စားဖို့အဲ့ဒါအပြင်ကိုကိုယ်ဝန်တွေနေနေလို့လို့ဆရာဆရာဒီကိစ္စလေးတွေလုပ်ဖို့လိုပါတယ်။အဲ့တော့ကိုယ်ရှိတဲ့နေရာလေးတွေမှာပဲလမ်းလျှောက်တဲ့လှုပ်ရှားမှုကလည်းကောင်းတဲ့ဒီကိစ္စတစ်ခုဖြစ်ပါတယ်။အဲ့လိုလှုပ်ရှားမှုမရှိရင်ကိုယ်ဝန်တွေကသူချစ်တဲ့ခြေတလုံးမှာသူချင်းနေအဆုတ်ကိုသွားဆုပ်ရင်သူတည့်ရဲ့ဒီသားအောင်နေဆိုပြီးတော့ငေါ်ချက်ပြီးအတန်တည်းဖြစ်တတ်ပါတယ်ဆိုတော့အပုံမှန်လှူရှာမှုလေးတွေလုပ်ဖို့လိုတယ်လို့အနားယူဖို့လိုပါတယ်တော့အနားယူရဲဆိုတော့လေအဲ့ဖားရင်းနေမှာနေတဲ့လူတွေရဲ့အခုဆိုရင်အလုံးမသွားရဘူးအိမ်မှာပဲနားနေတဲ့လူတွေရဲ့ဆိုရင်အဲထိုင်နေရအောင်သူကနားနေတယ်လို့သူအများစုကနားလေဒါပေမဲ့အဲ့ထိုင်နေရပြီးကြာကြာထိုင်နေသရေသားလေးနဲ့တဲ့အိမ်ကဒီပေါင်းရမှာရှိရဲ့ဒီလုံးပတ်တာလာတဲ့ဝီဒိုကြီးကိုဖိထားတယ်။အဲ့ဒီခြေရောက်အောက်ပိုင်းကသွေးတွေကနှလုံးကိုမပြန်နိုင်ဘူးပေါ့။အဲ့တော့ခြေတလုံးမှာသွေးအိုင်နေခြေရောက်တည်ရောက်မင်းအဲ့ဒါအပြင်နှလုံးကိုသွေးပြန်လာနေတော့နှလုံးကသွေးပြန်ခတ်တာလည်းနေတော့သွေးပေါင်လည်းကျတတ်တယ်။ခန္ဓာကိုယ်အစိတ်ပိုင်းတွေကိုသွေးရောက်ရှိမှုသွေးလည်းပတ်မှုကလည်းနေသွားတတ်တယ်။နောက်ဥပမာကလေးရဲ့အချင်းကိုသွေးသွားတာနေတော့ရင်ကလေးရဲ့ကြီးထွားမှုကိုထိခိုက်တတ်တယ်။ဒါကြောင့်မို့ဒီကိုဗစ်ကာလမှာကြာကြာထိုင်ရင်းကြာကြာရက်ချင်းမလုပ်ခင်ရင်အနားယူမယ်ဆိုရင်ပြီးဆောင်ပေးပြီးတော့အနားယူပေးခြင်းအားဖြင့်သွေးလက်ပတ်မှုပတ်တာအောင်ဒီကိုအကြံတတိပေးဖို့ပူပါတယ်
ဟုတ်ကဲ့ကျေးဇူးများကျေးဇူးများ